အမျိုးသမီးများပေါ်ခွဲခြားဆက်ဆံမှုပပျောက်ရေးမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုဒီကနေ့ဇနီးဘာမျိုးကကုလသမဂ္ဂဌာနချုပ်မှကြားနာပါရယ်ကုလသမဂ္ဂကော်မတီဘက်ကအခြေခံဥပဒေမှကြားမှခွဲခြားထားတဲ့ပြဋ္ဌာန်းချက်နိုင်ငံသားဖြစ်ခွင့်ဥပဒေပြင်ပြစ်မှုကျူးလွန်သူတွေပြစ်ဒဏ်ပေးခြင်းမခံရတဲ့အခြေအနေတွေပေါ်မှာမေးခွန်းထုတ်ခဲ့ကြပါရယ်မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ဘက်ကတော့မြန်မာအစိုးရနဲ့လွှတ်တော်ထဲမှာအမျိုးသမီးတွေကိုစားပြုပါဝင်ခွင့်တိတိသားသားတိုးလာကြောင်းကိုပြောသွားခဲ့တာပါမတ်တင်ကြီးထိုက်စူးစီးတင်ပြထားပါရယ်ရှင်
ဆွစ်ဇာလန်နိုင်ငံဂျီနီဗာကကုလသမဂ္ဂဌာနချုပ်မှလက်ရှိကျင်းပနေတဲ့အမျိုးသမီးများအပေါ်ခွဲခြားဆက်ဆံမှုပပျောက်ရေးသဘောတူညီချက်ဆိုင်ရာစီရောကော်မတီရဲ့64ချိန်မြောက်အစည်းအဝေးမှာမြန်မာဆွေရကတင်သွင်းတဲ့အစီရင်ခံစာကိုကြားနာနေပါတယ်။မြန်မာဆွေရဘက်ကတော့အမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုမရှိစေရေးလှုပ်ဆောင်ရာတွေကိုအလေးထားပြောဆိုခဲ့ပါတယ်။ဒါ့အပြင်မြန်မာဆွေရလွှတ်တော်တို့တွင်မှအမျိုးသမီးပါဝင်မှုတိတိသားသားတိုးတက်လာတယ်လို့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ဝင်ဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်နော်လှလှဆိုကဖြေကြားခဲ့ပါတယ
် percentage of the participation of the women in parliament is increasing significantly last time
ဒီကတဲ့လွှတ်တော်မှာအမျိုးသမီးကိုယ်စားလှယ် 4.6 ရာခိုင်နှုန်းပဲရှိခဲ့ရကနေအခုဆိုရင် 13.5 ရာခိုင်နှုန်းအထိတိုးလာပြီးဒါဟာဆိုရင်သုံးဆတက်လာတာဖြစ်တယ်လို့ဒေါ်နော်လှလှဆိုကစီရောကော်မတီရဲ့မေးခွန်းကိုဖြေကြားခဲ့တာဖြစ်ပါတယ်လွှတ်တော်မှာအမျိုးသမီးတွေပုံပြီးပါဝင်ရင်အရက်ဖက်အဖွဲ့အစည်းတွေရဲ့လိုလားချက်ကိုလွှတ်တော်အမတ်တွေချောင်းမှလည်းနားလည်သိရှိထားပြီးဖြစ်တာကြောင့်2020အရောက်မှာလွှတ်တော်တွင်အမျိုးသမီး30ရာခိုင်နှုန်းပါဝင်လာဖို့ဆိုတာမှာအခက်အခဲရှိမှာမဟုတ်ဘူးလို့လည်းဒေါ်နော်လှလှဆိုကဖြေကြားသွားတာဖြစ်ပါတယ်စီရောကော်မတီဘက်ကတော့အခြေခံဥပဒေမှာအမျိုးသားအမျိုးသမီးခွဲခြားခြင်းမပြုဖို့ဥပဒေပြဋ္ဌာန်းထားပေမဲ့အမျိုးသားများနဲ့သာလျော်ကန်သိမြတ်တဲ့ယာဒုနေရာတွေမှာအမျိုးသားတွေကိုသာရွေးချယ်ခံထားတာကိုတော့ဥပဒေကအဟန့်အတားမဖြစ်စေရလို့ထည့်သွင်းထားတဲ့အချက်ကိုကုလကော်မတီကထောက်ပြပါတယ်မြန်မာဆွေရဘက်ကတော့စစ်တပ်အတွင်းအမျိုးသမီးတွေပါဝင်ဖို့အချိန်မတန်သေးဘူးလို့ဖြေကြားခဲ့တဲ့အကြောင်းအစည်းအဝေးကိုကိုယ်တိုင်တက်ရောက်နေတဲ့အခွင့်အရေးလှုပ်ရှားသူဦးအောင်မျိုးမင်းကပြောပါတယ
်မြန်မာနိုင်ငံရဲ့အခြေအနေကဒီလိုမျိုးအခုချိန်ထိလက်လက်ကြိုက်တိုက်ပွဲတွေဖြစ်နေကြတယ်ဟုတ်ဒါကြောင့်မို့အမျိုးသမီးတွေစစ်တပ်မှာပါဝင်မှုဆိုတာမဖြစ်နိုင်သေးဘူးဥပဒေရကောအခြေအနေကမဖြစ်နိုင်သေးဘူးဆိုတော့ပြောကြားချက်တွေကျွန်တော်တို့အဲ့ဒါလေးတင်ပြသွားတာကျွန်တော်တွေ့ရတယ်နောက်တစ်ခါကျွန်တော်တို့ဒီလူကုန်ကူးမှုနဲ့ပတ်သက်လို့ခံရတဲ့သူတွေကိုသူတို့ကူညီမှုတွေလှုပ်ဆောင်ပေးတဲ့ချိန်မှာအခုချိန်ထိပဲကျွန်တော်တို့တုံးမွေးအချုပ်နော်ကျွန်တော်သမင်းဟင်းချက်မုံဖုတ်ဆိုတဲ့အရာမျိုးပဲတင်နေတယ်အဲ့ဒါဒီပိုင်းကလည်းအမျိုးသမီးတွေအတွက်အိမ်နွေးမှုဆိုတဲ့ကိစ္စမျိုးနဲ့ပဲလှုပ်ဆောင်နေရဆိုတဲ့အချက်တွေကျွန်တော်တွေ့ရတယ်။စီတော့ကော်မတီကလည်းအဲ့ဒါကိုပြန်လဲထောက်ပြပါတယ်
။ပြစ်မှုကျူးလွန်ခြားသူတွေပြစ်ဒဏ်ပေးခံရခြင်းကနေလွတ်ကင်းနေတဲ့အခြေအနေတွေအပေါ်အရေးယူဆောင်ရွက်ချက်နဲ့ပတ်သက်လို့မြန်မာကိုယ်စားလှယ်အဖွဲ့ကရဲမှူးကြီးမင်းကျော်သူကအခုလိုဖြေကြားပါတယ
်။ And as our head of delegations already mentioned about nobody is above the law so we have to
ဒီလိုကျူးလွန်သူတွေကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကိုအရေးယူတိုင်ကြားနိုင်တယ်ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးမှာဖြစ်တယ်လို့ပြောဆိုပြီးဘသူမှတရားဥပဒေအထက်မှာမရှိဘူးလို့လည်းရဲမှူးကြီးမင်းကျော်သူကပြောဆိုသွားတာပါဒီအပေါ်မှာတော့မြန်မာအစိုးရနဲ့စင်ပြိုင်အစီရင်ခံစာတင်သွင်းခဲ့တဲ့အရက်ဖက်အဖွဲ့အစည်းတွေကသဘောမတူပါဘူးပြစ်မှုကျူးလွန်သူတွေလူငင်းခွင့်ရနေတဲ့အခြေအနေတွေရှိနေတယ်လို့အရက်ဖက်အဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါ်မေဇဘယ်ဖြူကထောက်ပြပါတယ်
အဲ့တော့ဟိုတိုင်စားပေမဲ့လည်းဖြစ်ရောက်တဲ့စုံစမ်းစစ်ဆေးအရေးယူမှုတွေမရှိဘူးစုံစမ်းစစ်ဆေးအရေးယူသေးတယ်ဆိုရင်လည်းဘယ်လိုစုံစမ်းစစ်ဆေးအရေးယူမှုတွေကိုလုပ်ပါလဲဆိုတာကို transparency ပေါ့နော်ပြန်လည်မြင်သာမှုရှိသွားဒီပြစ်မှုကျူးလွန်ခံရတဲ့အဲမိသားစုဝင်တွေကိုအသိမပေးဘူးဆိုတဲ့စိတ်ဆရတွေကိုပဲကျမတို့ကတော့ဟိုဖော်ထုတ်သိရှိခဲ့ရပါတယ
်အခုအစိုးရတက်လက်ထက်မြန်မာကိုယ်စားလှယ်အဖွဲ့ဘက်ကတော့ခွဲခြားဆက်ဆံမှုမရှိစေရစောင့်ရွက်ချက်တွေကိုအလေးပေးပြောဆိုသွားတာကြောင့်မြန်မာအစိုးရဟာအမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုရှိနေတယ်ဆိုတာကိုအသိအမှတ်ပြုထားတာတွေ့ရတယ်လို့ညီလာခံတက်ရောက်သူတွေကပြောပါတယ်။ဒါအပြင်ရက်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ပါမယ်။အမျိုးသမီးတွေအတွက်ဥပဒေတချို့ကိုပြင်ဆင်မယ်လို့ပြောဆိုခဲ့တာတွေကတိုးတက်မှုတွေဖြစ်တယ်လို့လည်းထောက်ပြကြပါမယ်။လက်တွေ့ဆောင်ရွက်ချက်တွေတော့မမြင်ရမတွေ့ရသေးဘူးလို့လည်းပြောဆိုကြပါရစေ။